ရုရှားနိုင်ငံတလွှားကမြို့ပေါင်း50ကျော်မှာယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်ဆန္ဒပြသူထောင်ပေါင်းများစွာအဖမ်းဆီးခံခဲ့ရတယ်လို့ရုရှားပြည်ထောင်ဝင်ကြီးဌာနကရောဆန္ဒပြမှုစောင့်ကြည့်မှတ်တမ်းတင်တဲ့ OVD Info လွတ်လပ်တဲ့အဖွဲ့ကပါတင်းငွေနေကပြောပါတယ်မြို့ပေါင်း53မြို့မှာလူပေါင်း3,895ယောက်ကိုဆန္ဒပြနေခြင်းမှာဖမ်းဆီးသွားတာဖြစ်ကြောင်းOVD Info ကပြောပါတယ်ဒါအပြင်ရဲစခန်းတွေမှာသူတို့ဖမ်းထားတယ်လို့ထုတ်ပြန်ထားတဲ့စာရင်းထက်အဖမ်းခံရသူအရေတွက်ကပိုပြီးများနိုင်တယ်လို့လည်းပြောပါတယ်မော်စကိုမှာအဖမ်းခံရသူ1900ရှိပြီးစိန့်ပီတာစဘတ်မှာတော့950ရှိတယ်လို့ရုရှားပြည်ထောင်ဝန်ကြီးဌာနပြောခွင့်ရအာရီနာဗော့ကပြောပါတယ်မော်စကိုမှာခွင့်ပြုချက်မရဘဲဆန္ဒပြတဲ့လူ2500ထဲမှာဒီ1900ကိုဖမ်းဆီးခဲ့တာဖြစ်ကြောင်းလည်းပြောပါတယ်မော်စကိုနဲ့စိန့်ပီတာစဘတ်မြို့ကြီးတွေမှာတော့ထောင်းနဲ့ချီတဲ့ဆန္ဒပြသူတွေကစစ်ကိုမလိုလားချောင်းရှက်ဆရာကောင်းချောင်းကြွေးကြော်နေတဲ့ဗီဒီယိုတွေကိုအတိုက်ခံတက်ကြွလှုပ်ရှားသူတွေရဲ့ဆိုရှယ်မီဒီယာတွေမှာတွေ့နေရပါတယ်။ရုရှားအတိုက်ခံအလက်ဆီနာဗယ်နီကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုကမ္ဘာတစ်လောကကန့်ကွက်ဖို့အတွက်ပန်ကြားခဲ့တဲ့နောက်ပိုင်းရုရှားနိုင်ငံတည်းမှသာမကအိန္ဒိယနဲ့ကဇက်စတန်နိုင်ငံတွေအပါအဝင်ပြည်ပနိုင်ငံတွေမှာလည်းစစ်ဆန့်ကျင်ဆန္ဒပြမှုတွေရှိလာပါတယ်